မြန်မာအစိုးရဟိုတယ်နဲ့ခီးသွွားလုပ်ငန်းဝန်ကြီးဌာနကစနေနေ့မှာထုတ်ပြန်တဲ့စီရင်စရာတွေအရအခုနှစ်အောက်တိုဘာလအထိမြန်မာနိုင်ငံကိုကမ္ဘာလက်ခီးတဲ့1.84တန်းလာရောက်လည်ပတ်ခဲ့တယ်လို့ဆိုပါတယ်အခုနှစ်လာရောက်လည်ပတ်တဲ့ခီးတဲ့အရေအတွက်ဟာ1.83တန်းရှိခဲ့တဲ့မနစ်ကလာရောက်ခဲ့တဲ့အရေအတွက်ထက်ဆိုင်ရင်အနည်းငယ်တိုးလာတာလည်းဖြစ်ပါတယ်မြန်မာနိုင်ငံကိုလာလည်ကြတဲ့အာရှတိုက်သားတွေထဲမှာတော့အိန္ဒိယထက်နိုင်ငံက2,400နီးပါးနဲ့အများဆုံးဖြစ်ပြီးအနောက်နိုင်ငံတွေထဲကတော့ပြင်သစ်ကအများဆုံးအဲ့ဒီနောက်ကမှဗြိတိန်ဂျာမနီနဲ့အီတလီနိုင်ငံတို့ကနံပါတ်ဆင်လိုက်အများဆုံးလာကြတာလို့ဆိုပါတယ်ကမ္ဘာလက်ခီးတဲ့တွေပိုရောက်လာရေးအတွက်ရည်ရွယ်ပြီး eco tourism cultural tourism community based tourism စတဲ့ကဏ္ဍအမျိုးမျိုးခွဲပြီးဘာဘာတန်ဇာတာပေါ်ကျော်ဝတဲ့တမိုင်းဝင်နေရာတွေမြစ်ချောင်းနေနဲ့ကန်တွေကိုအခြေပြုပြီးတော့မြန်မာအစိုးရကဆွဲဆောင်ခေါ်ယူနေပါတယ်။ဒါအပြင်ဂျပန်နဲ့တောင်ကိုရီးယားနိုင်ငံသားတွေအတွက်ပြည်ဝင်ခွင့်ဗီဇာကင်းလွတ်ခွင့်ပြုကြောင်းအစိုးရကကြေညာထားပြီးတရုတ်ခီးသွားတွေဟာလည်းအခုနှစ်အောက်တိုဘာလ10ရက်နေ့ကစလို့စရောက်ဗီဇာလျှောက်လို့ရတဲ့အကြောင်းသတင်းထုတ်ပြန်ထားပါတယ်။